မြန်မာငြိမ်းချမ်းရေးမှပို့ပြီးပါဝင်ပတ်သက်လာတဲ့တရုတ်အနေနဲ့မြန်မာနိုင်ငံမှာစစ်ပွဲတွေဖြစ်နေတာမမြင်ကျင်သလိုလုံးဝငြိမ်းချမ်းသွားတာမျိုးကိုလည်းမြင်နေတာမဟုတ်ဘူးလို့အမေရိကန်ငြိမ်းချမ်းရေး Institute USIB ကထုတ်တဲ့သုတေသနအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အနောက်နိုင်ငံတွေကအမေရိကန်အပါအဝင်မြန်မာအရေးမှာပါဝင်ပတ်သက်နေတာကိုတရုတ်အနေနဲ့အနိုင်အရှုံးသဘောမျိုးမမြင်ဘဲပါဝင်ခွင့်ပေးဖို့ကိုလည်းတိုက်တွန်းကြပါတယ်။အကြောင်းစုံကတော့ USIB ပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုငြိမ်းချမ်းကတင်ပြပါပါ။
ဝါရှင်တန်အခြေစိုက်အမေရိကန်ငြိမ်းချမ်းရေး Institute USIP မှာကျင်းပတဲ့ China Role in Myanmar Internal Conflicts မြန်မာပြည်တွင်းရေးပဋိပက္ခတွေမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍခေါင်းစဉ်နဲ့သုတေသနအစီရင်ခံစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီအစီရင်ခံစာဟာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပဋိပက္ခတွေအပေါ်တရုတ်ရဲ့အမြင်နဲ့အခမ်းကဏ္ဍတွေကိုလေ့လာဖော်ပြထားပြီးအမေရိကန်အနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဘယ်လိုကူညီရမလဲဆိုတာအကြံဉာဏ်ပေးထားတာပါ။တရုတ်အနေနဲ့မြန်မာနိုင်ငံမှာစစ်ပွဲတွေတိုက်နေတာမမြင်ကျင်သလိုလုံးဝငြိမ်းချမ်းသွားတာမျိုးကိုလည်းမြင်ကျင်တာမဟုတ်ဘူးလို့ပြောရတဲ့အကြောင်းကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဟောင်းလက်ရှိ National Democratic Institute အဖွဲ့ဥက္ကဋ္ဌဒါရီမီရှာကအခုလိုရှင်းပြပါဗျာ
So it's a judgment we make but it's from talking to
ဒါကျွန်တော်တို့တရုတ်ပြည်တွင်းထဲကပါဝင်ပတ်သက်သူတွေရောပါဝင်ပတ်သက်သူတွေနဲ့စကားပြောခဲ့တဲ့သူတွေကိုရောသူတို့အခြေအနေကိုဘယ်လိုမြင်လဲဆွေးနွေးပြီးမှအခုလိုမျိုးဆုံးဖြတ်တာပါနောက်ပြီးတော့ကျွန်တော်တို့ကြားရတာကတရုတ်နိုင်ငံအနေနဲ့မြန်မာပြည်မှာငြိမ်းချမ်းရေးလွယ်လွယ်နဲ့ရမယ်လို့မထင်ပါဘူးလုံးဝငြိမ်းချမ်းသေးမှာမဟုတ်ဘူးဆိုတာကိုသူတို့ကအသေးချာသိပါတယ်သူတို့အနေနဲ့သူတို့အကောင်းဆုံးလုပ်နိုင်တဲ့ပုံစံတိုင်းငြိမ်းချမ်းရေးရဖို့ဝိုင်းပြီးတော့လှုပ်ဆောင်သွားမှာပါလုံးဝငြိမ်းချမ်းရေးရဖို့စိတ်မပူပါဘူ
းအစီရင်ခံစာထဲမှာဖော်ပြထားတာကတရုတ်မြန်မာနယ်စပ်နားမှာလက်တလောဖြစ်ပွားနေတဲ့ပဋိပက္ခတွေရခိုင်ပြည်နယ်နယ်စပ်ကရိုဟင်ဂျာအရေးတွေကြောင့်မြန်မာနိုင်ငံအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုပိုရှိလာတယ်လို့တရုတ်ဟာသူ့ရဲ့ဂျားနေရေးမူဝါဒကိုပြစ်ပယ်ပြီးမြန်မာငြိမ်းချမ်းရေးမှာတက်တက်ကြွကြွပါဝင်လာတာကိုမြန်မာဘက်ကလည်းကြိုးဆိုပါတယ်ဒါပေမဲ့တရုတ်နိုင်ငံအနေနဲ့အနိုင်ရှုံးသဘောမျိုးမမြင်ပဲပွင့်လင်းမြင်သာမှုရှိရှိအမေရိကန်နဲ့အနောက်နိုင်ငံတွေကိုလည်းမြန်မာငြိမ်းချမ်းရေးမှာပါဝင်ခွင့်ပေးဖို့ International Republican Institute ဥက္ကဋ္ဌ Daniel Twining ကအခုလိုပြောပါတယ
် For China not to pursue a zero sum perspective that excludes
တရုတ်အနေနဲ့အနိုင်ရှုံးသဘောမျိုးမမြင်ပဲမြန်မာနိုင်ငံကိုနှစ်ပေါင်းများစွာအကွဲပြဲဖြစ်ဒုက္ခရောက်စေတဲ့ပြည်တွင်းပဋိပက္ခတွေဖြေရှင်းရမှာအမေရိကန် EU နဲ့အခြားဘယ်နိုင်ငံကိုမှမြန်မာအစိုးရလူအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကင်ခွင့်မပေးဘဲဖယ်ထားတာမျိုးမလုပ်သင့်ပါဘူ
းမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ပြီးတော့ရိုဟင်ဂျာအရေးကိစ္စတွေမှာမြန်မာအစိုးရဘက်ကအစဉ်တစိုက်ကာကွယ်ပေးနေတဲ့တရုတ်နိုင်ငံဟာမြန်မာပြည်တွင်းရေးမှာအဓိကနေရာကပါဝင်လာနေတာပါအခုအစီရင်ခံစာကအကြံပြုချက်တွေကလည်းကြိုးကြောင်းစီလျော်ကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာအသံအမတ်ကြီးဦးအောင်လင်းကအခုလိုပြောပါတယ
် The recommendations that are contained in the report is very valid for us
ရခိုင်ပြည်နယ်အကြံပေးကော်မတီရဲ့အကြံပေးချက်တွေကိုအကောင့်အထည်ဖော်ဖို့ကိစ္စတိုက်တွန်းအကြံပေးချက်တွေဟာကျွန်တော်တို့အတွက်ကြိုးကြောင်းစီလျော်ပါတယ်ဒီကိစ္စနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုကျွန်တော်တို့အလေးနက်ထားကင်တွယ်နေပါတယ်လို့ပြောသွားတာပါတရုတ်နိုင်ငံဟာကြောက်ဖြူရေနဲ့စိတ်ကမ်းအထူးစီးပွားရေးဆောင်ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတွေတိစောက်ထားပြီးမြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံမှုအများဆုံးလှုပ်ထားတဲ့နိုင်ငံလည်းဖြစ်ပါတယ်မြန်မာအနေနဲ့လည်းတရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုအားကြပြီးတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကြိုးစိုးပေမဲ့လည်းတနိုင်ငံတည်းကိုမှီခိုနေရတာနဲ့တရုတ်ရဲ့လုပ်ငန်းလုံနီးလှုပ်ဟန်တွေဟာမြန်မာလူထုနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်တာတွေကြောင့်ဆိုရင်နေရတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်ဒေတာကန်တွေလည်းထိခိုက်မှုနည်းပြီးပြည်ပခတွေမကြီးထွားလာစေဖို့တရုတ်အနေနဲ့တာဝန်ခံတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဖြစ်အောင်မူပေါင်းတွေနဲ့ထိမ့်သိမ်းဆောင်ရွက်ဖို့အမေရိကန်အစိုးရအနေနဲ့တိုက်တွန်းတင်တဲ့အကြောင်းအစီရင်ခံစာကအကြံပေးထားပါတယ်ခင်ဗျာ။